ိုင်းမလေးနယ်စပ်စုံကလခရိုင်ဟရိုင်မြို့မှာမလေးရှားကိုခိုးဝင်ဖို့ကြိုးစားနေတဲ့မြန်မာ20ဦးကိုဇွန်လ2ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။ဒီနေ့အစကနေအဲ့ဒီလမ်းကြောင်းကဖမ်းဆီးမိတဲ့လူကြီးဟာ900ထက်မင်းရှိနေပြီလို့အလုသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းချေဆိုင် VOA တင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာအစ်စ်စီအဖမ်းဆီးတွေများလာပြီးတဲ့နောက်မှတ်ပုံမတင်ထားတဲ့လူသမားတွေကိုထိုင်းအစိုးရကကြီးကြီးကျယ်ကျယ်တိုက်တွန်းနေခြင်းမှာပဲထိုင်းနိုင်ငံစွန်ကလာခရိုင်ခိုင်ရံမြို့ကနေတဖြင့်မလေးရှားနိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေကိုအစုလိုက်ပြုံလိုက်ဖမ်းဆီးမှုတွေရှိလာပါတယ်။ဂျွန်လ2ရက်နေ့ကတော့စွန်ကလာခရိုင်ခိုင်ရံမြို့မှာမလေးရှားကိုခိုးဝင်ဖို့အတွက်လူပွဲကားတွေကစီစဉ်ပေးထားတာကိုထိုင်းရဲတွေကဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလုပ်သမားရဲ့တာဝန်ခံဦးမင်းဦးကပြောပြပါတယ်
။ဆုံးလာခဲ့တယ်ပေါ့ဗျာ။အခုက22ရက်အယောက်ျားလေး19ရက်နဲ့မိန်းကလေး2ရက်။ဒါပေမဲ့တောက်လျှောက်ဝဲရဲ့ဒီစပတ်ထဲမှာပြင်တယ်25ရက်နေ့ကတော့26ရက်လေ24ရက်နေ့ကတော့ကျွန်တော်တို့စတာဝဲမှာဆိုရင်9ရက်။အဲ့ဒါကတော့သူတို့9ရက်26ရက်နေ့မှာအဲ့ဒီ9ရက်ကတော့ရိုးရိုးအမှုနယ်ပြန်ပြီးဟိုတရားမဝင်ဖိုးဝင်မှုတွေပြန်ဆော့တယ်။ဒါပေမဲ့အဲဒီ66ကျတော့လူငူးမြောက်မယ်လို့ထင်တယ်။ဘာလို့ဆိုသူတို့ကပိတ်လောင်ခံထားတာလေ။လမ်းကြောင်းကတော့ကျွန်တော်တင်ညာအတီးပေါ်လောင်းရောင်းအောင်လာညာဒါပေမဲ့ခေါင်းရောက်အဆူတော့သူတို့ကဟိုပချုပ်ဘက်ကနေလာတယ်လို့ပြောတယ်။ဒီဓာရီရယ်ခဏခဏတွေ့ရတယ်။အနည်းဆုံးမရှိဘူး၄-၅တော့လို့ရှိကျွန်တော်တီးရဲ့အဆူတွေမှာရောက်ပါအလုံးပေါင်းမယ်ဆိုလို့ရှင်တရားနာပြီးဟုတ်ရင်ရှိရဲ့
အခုဆိုရင်ကောက်ကောင်းရနောင်းလန်းကနေလူခိုးသွင်းမှုတွေလူကုန်ကူးမှုတွေအများကြီးဖြစ်နေပြီး2018ခုနှစ်နှစ်စကစလို့ယာနဲ့ချီရှိတဲ့မြန်မာတွေဟာမလေးရှားနယ်စပ်ဘက်ကိုခိုးဝင်ဖို့အတွက်လူပွဲစားတွေနဲ့လာရောက်ခဲ့တာကြောင့်ဖမ်းဆီးမှုတွေရှိနေတာပါအခုဆိုရင်နှစ်စပိုင်းကစပြီးအလို့သမားအတင်းဖွဲ့တွေတိရှိတာတွေအပြင်တခြားအာဏာပိုင်တွေကဖမ်းဆီးမိတဲ့အစုအဝေးအရေအတွက်ပေါင်း20ကျော်ရှိပြီး9လအတွင်းမှာဆိုရင်တော့အလုံးပေါင်းမယ်ဆိုရင်လူကြီး9အထက်မနည်းရှိတယ်ဆိုပြီးအလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
။မိုင်းအင်းမှာတင်ပြပို့ထားတာပါ